ကမ္ဘာပေါ်ကကိုဗစ်ကူးစက်မှုအများအနည်းအလိုက်အခြေပြစရာကို WHO ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကပုံမှန်ထုတ်ပြန်နေရမှာနိုဝင်ဘာ19ရက်စာရင်းအရနိုင်ငံပေါင်း230မှာမြန်မာနိုင်ငံကအဆင့်83မှာရှိတယ်လို့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတောက်ကြနေညမှာသတင်းထုတ်ပြန်ပါတယ် WHO စစ်တမ်းအရအောက်တိုဘာလတည်းရက်အတော်များများကိုကြည့်ရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုအဆင့်85-86မှာရှိခဲ့ရာကအခုလိုအဆင့်83ထိအနည်းငယ်မြင့်တက်လာတဲ့အတွက်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိုးလာနေတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာနိုဝင်ဘာ5ရက်နေ့မှာအဆင့်89၊နိုဝင်ဘာ9ရက်မှာအဆင့်88နဲ့ကူးစက်မှုကျဆင်းခဲ့ပြီးနောက်နိုဝင်ဘာ17ရက်မှာအဆင့်85၊နိုဝင်ဘာ13မှာအဆင့်83ထိပြန်တက်ခဲ့ပါတယ်။အဲဒီနောက်ကြားရက်တွေမှာအဆင့်86နဲ့ညီနေရာကအခုနောက်ဆုံးအဆင့်83အထိပြန်တက်လာတာဖြစ်ပါတယ်။မြန်မာအင်းဒီညနိုင်ငံတွေကိုကြည့်ရင် WHO ရဲ့နောက်ဆုံးစာရင်းအရအိန္ဒိယကကမ္ဘာပေါ်မှာဒုတိယကူးစက်မှုအများဆုံးဖြစ်ပြီးဘင်္ဂလားဒေ့ရှ်ကအဆင့်24တရုတ်က63ထိုင်းက153နဲ့လာအိုကအဆင့်209မှာရှိပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံတွေကြားမှာမြန်မာနိုင်ငံကကူးစက်မှုသဒုတ်ထအများဆုံးလိုက်နေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့မနေ့ည၈နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း86,400ကျော်နဲ့သေဆုံးခဲ့သူပေါင်း1,695ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။